ရုပ်ရိုက်မြောက်ပိုင်းပြည်နယ်တေချွန်းဒေသကနေဒေသစံတော်ချိန်မနက်6:53မိနစ်မှာတာတိုပြစ်ဒုံးကြီးတစ်စင်းကိုပျောက်ကိုရီးယားကပြတ်တော့လိုက်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။7မိနစ်မပြည့်ခင်မှာကျလာခဲ့တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆိုပါတယ်။အရှေ့ပိုင်းစင်ပေါ်မြို့ကနေပရင်းတပ်ဒုံးကြီးတစ်စင်းကိုရေကုပ်တင်းမော့ကပြစ်ဖို့မြောက်ကိုရီးယားကပြင်ဆင်နေတဲ့လှုပ်ရှားမှုတွေတွေ့ရှိခဲ့ကြောင်းဒီရင်တရက်ကတောင်ကိုရီးယားသမ္မတရုံးကသတိပေးခဲ့ပါသေးတယ်။2022ခုနှစ်အတွင်းတောင်ကိုရီးယားကပယ်ဆိုင်တာဒုံးကြီး32စင်းကိုပြစ်လို့ခက်ပြီးပါပြီ။ဒေသတွင်းအမေရိကန်နဲ့မဟာမိတ်တွေရဲ့ကာကွယ်ရေးကိုထုတ်ဖောက်နိုင်မဲ့ဓာတ်တော်ဖြစ်ဒုံးကြီးတွေရောအမေရိကန်ပြည်ကိုပြစ်မှတ်ထားနိုင်တဲ့တာဝေးဖြစ်ဒုံးကြီးတွေကိုပါစမ်းသပ်ပစ်ခတ်ခဲ့တာပါ။အပြန်အလှန်စစ်အင်အားပြတာတွေရှိနေပြီးအမေရိကန်နျူကလ িয়ার ဓာတ်အားသုံးလေယာဉ်တင်တင်ပေါ် USS Ronald Reagan ဟာဒီအပအစောပိုင်းမှာတောင်ကိုရီးယားနိုင်ငံပူစမ်းမြို့ကိုရောက်ရှိလာခဲ့ပါလေ။လင်းနေတွင်ပထမဆုံးချိန်ဖြစ်တောင်ကိုရီးယားကမ်းကိုကတ်ခဲ့တာပါ။မြောက်ပိုင်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းဖို့ဖွင့်ထားတယ်လို့အမေရိကန်ကတော့ပြောပါတယ်။ဒါပေမဲ့အမေရိကန်မှာရန်လိုတဲ့မူဝါဒတွေရှိနေတယ်လို့မြောက်ကိုရီးယားကပြောပြီးဆွေးနွေးဖို့ကိုလိလိပြုထားပါတယ်။